ထိုင်းနိုင်ငံမှာပြစ်ဒဏ်ကျခံရပြီးတဲ့မြန်မာနိုင်ငံသားတရားကျော်ကိုဇွန်လ10ရက်နေ့ကထိုင်းနိုင်ငံရနောင်းခရိုင်ကနေမြန်မာနိုင်ငံကော့တောင်းဘက်ကိုပြန်ပို့ခဲ့ကြောင်းကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းလူသမားအရင်းမြစ်စင်တာ MWRC ကတာဝန်ခံဦးမိုးဝေကအခုလိုပြောပါတယ်
ကျောင်းမြင့်မင်းတော်ဘောနော်အဲဆယ်နေမှာကျွန်တော်တို့120ဘော120မှာမျိုးသမီးအား28ဘူးအလုံး120မှာကျွန်တော်တို့ဒီနှစ်လ12နှစ်လောက်ဒီဘက်ကပို့လာတယ်ဒီလားထဲမှာသုံးကြိမ်ပို့ဖို့တော့ရှိတယ်အဲ့ဒါကျွန်တော်တို့ဒီကနေလက်ခံတယ်တာဝန်ရှိတဲ့လူကြီးတွေအရင်လက်ခံတယ်ကိုဗစ် -19 တွေဖြစ်တယ်ကျန်းမာရေးဆက်ရှောက်မှုတွေလုပ်တယ်နိုင်ငံသားစီအဲ့ဒါပြီးတာနဲ့ကျွန်တော်တို့သူမိဘရဲ့ဒေတာကိုပြန်နိုင်အောင်ဒီစောင့်ရင်းပေးတာပေးလိုက်ပေးလိုက်တာပေါ့နော်
။ထိုက်ပက်ချန်းကလူဝင်မှုကြီးကြပ်ရေးအချုပ်တွေမှာမြန်မာနိုင်ငံသားတွေနဲ့ပြည့်ကျက်နေပြီးလူရဲ့စိတ်ပေမဲ့နေရက်ပြန်ပို့မခံရသေးတဲ့သူတွေလည်းအများအပြားရှိနေတာပါ။သူတို့တွေဟာအချင်းကြပြီးတဲ့အပြင်လဝကအချုပ်မှာကြန့်ကြာနေတာတွေလည်းရှိနေတယ်လို့လည်းဆိုပါရစေ
။အခုလာတဲ့အုပ်စုကတော့အများအပြား2လခွဲနဲ့3လခွဲကျောင်းမှာလာတဲ့လူတွေကြာများတယ်။ဖမ်းမိတဲ့အုပ်စုအုပ်စုလို့ရှိတယ်ထောင်ကထောင်ကဖမ်းမိတဲ့အုပ်စုကတော့2ယောက်ဝက်ပါတယ်ထောင်လို့ပေါ့နော်ဒါအရင်ကမှုကြီးတွေကြားတဲ့လူတွေကြံတဲ့လူတွေကတော့အဲဒီအွန်လိုင်းကနေတရားမဝင်နဲ့ဇက်ဖြတ်ကျော်မှုနဲ့တရားဝင်ဖမ်းပြီးဖမ်းဆီးခံရတဲ့သူတွေပေါ့အဲ့ဒါလေးပါတယ်ပြီးလို့ရှိရင်အလုပ်ချိန်မတူတာလေးပါတယ်ခဲတော့ကျွန်တော်တို့ဖုတ်ကဲဖန်ငါငယ်ဇူလာကဲတပီဖုတ်ကဲအဲဟိုဘောကျွန်တော်တို့အကြိုက်လို့စုံခါလို့နာဝတီဝါတို့အဲ့ဒါလေးပါတယ်ကြာဟုတ်တယ်အွန်လိုင်းနဲ့သူကဒီဖက်ကလည်းဒီဖက်ကိရတော့လော့သွားပြီဟိုဖက်ကိရမှာဟုတ်ကြာလေးရှားဝင်တော့သူလေးနာဖက်ကတော့တင်းတိုက်တိုက်ရဲ့တူဝဲရဲ့မော်ဘီနဲ့ရန်ကုန်ဖက်ကပါတယ်ကြာရခိုင်ပါတယ်သူဆိုရင်လည်း45ရက်ကြာတယ်ချို့ရတဲ့3လသူတော့မသူ
ထိုင်းအချင်းထောင်လေးအချုပ်တီကနေလွတ်ရဲစေးတဲ့မြန်မာတွေကိုမဲဆောက်မြောက်ရီမဲဆိုင်တာချီလေးရနောင်းကော်တောင်းလန်းတွေကနေပြန်လည်လွှဲပြောင်းပေးလို့ရှိပါတယ်။ကိုဗစ်ကပ်ဘေးကာလမှာနေဆက်လန်းတွေတရားတွေပိတ်ထားတဲ့အတွက်ပြည်နေတဲ့ပေးခံရသူတွေကိုအကန့်အသတ်နဲ့သာပြန်ပို့ခဲ့ပါဗါတယ်။အဲ့ဒီထဲမှာတော့မဲဆောက်မြောက်ရီချစ်ကြည်ရေးအမှတ်နှစ်ကနေပြည်နေတဲ့ပေးခံရသူတွေကိုအများဆုံးလွှဲပြောင်းပေးခဲ့တာဖြစ်ပြီးရနောင်းကော်တောင်းရေလန်းကတော့ကော်တောင်းမြို့ကစောင့်ကြည့်ရေးစင်တာမှာလက်ခံနိုင်တဲ့လူရေပမာဏကိုကြည့်ပြီးထိုင်းဘက်ကနေတလကို2ချိန်ခန့်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ရှင်။